Republican Party ကနေတင်သွင်းမဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေချမ်းအတွက်လုံလောက်တဲ့မင်းအရေးအတွက်မရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာတယ်။နောက်ပိုင်းမှာတော့တောက်ကြနဲ့မဲခွဲဆုံးဖြတ်ရမယ်အချိန်မတန်ရင်ကလေးမှာပဲပြန်ပြီးရုပ်သိမ်းဖို့အတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့9နှစ်ခရဲကဥပဒေအဖြစ်နဲ့သမ္မတ House Barack Obama လက်မှတ်ရေးထိုးခဲ့တဲ့ Affordable Care Act ဈေးသက်သာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးဖို့အတွက် Republican Party ကနေမူကြမ်းရေးဆွဲတာအောင်မြင်မှုတိတ်ကိုနီးကပ်လာတဲ့ကြောင့်လေသမ္မတ Trump ကပြောကြားခဲ့တာပါ။ဒီဥပဒေမူကြမ်းကိုတင်သွင်းနိုင်ဖို့အတွက်အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကဦးဆောင်လုပ်နေတာဖြစ်ပြီးအခုလိုတောက်ကြနေမှာမှပြန်ပြောင်းခဲ့ရတာဟာသူ့အတွက်သမ္မတ Trump အတွက်ပါအကြီးအကျယ်ထိခိုက်စေတာဖြစ်ပါလေ။ဒီကအစောပိုင်းတုန်းကတော့ Republican တွေရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေမူကြမ်းအတည်ပြုနိုင်ဖို့အတွက်လိုအပ်တဲ့မဲရေအတွက်280မဲရအောင်သူ့ဖွဲ့ကစုဆောင်းမှာဖြစ်ကြောင်းနဲ့ရရစီမယ်လို့အမခံကြောင်းလည်းသက်တော်ဥက္ကဋ္ဌကပြောခဲ့တာပါ။အခုဥပဒေမူကြမ်းပြန်ပြီးရုပ်သိမ်းလိုက်တဲ့နောက်မှာတော့ Mr. Ryan ကမင်းများရဲ့အနာဂတ်တွေ Obama ကင်းနဲ့ဆက်ပြီးသွားမှာဖြစ်ကြောင်းပြောပါတယ်။ Obama ကင်းကနောက်မှမယုံနိုင်လောက်အောင်အမခံခြေတွေမြင့်တက်လာပြီးလူလူတွေအကျိုးမရှိတဲ့ကျန်းမာရေးဆောင်ရှားမှုဖြစ်နေ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့ပါဘူး။